မေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်6ရက်လုံမှာတော့သမ္မတလောင်2ဦးဟာကြိတ်နယ်ရှင်ပြန်ရမယ့်ပြည်နယ်တွေမှာမဲဆွဲစည်းရုံးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ Democratic Party ရဲ့ကုစလေကမလာ Harris နဲ့ Republican ကုစလေ Donald Trump တို့နှစ်ဦးစလုံးဟာနှစ်ဖက်မဲတွေအကြိတ်နယ်ဖြစ်နေတဲ့မြောက်ကရိုလိုင်းနာပြည်နယ်နဲ့ Wisconsin ပြည်နယ်တွေကိုဥတီပြီးတော့မဲဆွဲစည်းရုံးရေးခီးတွေတွားနေပါတယ်။ဒုတိယသမ္မတ Harris ကတော့ရှေ့ဘက် Pennsylvania ပြည်နယ်ကိုလည်းမဲဆွဲစည်းရုံးရေးတွားမှာပါ။အဲ့ဒီပြည်နယ်၃ခုနဲ့အတူပဲမစ်ချီဂန်ပြည်နယ်ဂျော်ဂျီယာပြည်နယ်နေဗာဒါပြည်နယ်နဲ့အရီဇိုနာပြည်နယ်တွေဟာကိုယ်စားလှယ်နှစ်ဦးစလုံးအတွက်ရေးပါနေပြီးတော့ရွေးကောက်ပွဲအနိုင်ရဖို့အတွက်အချက်ချပြည်နယ်တွေဖြစ်တယ်လို့သမ္မတလောင်းနှစ်ဦးစလုံးကလည်းယူဆထားကြပါတယ်။ဝစ်စကွန်ဆင်ပြည်နယ်မှာတော့ပြည်နယ်တွင်းအကြော်မော်တူဖြစ်တဲ့အမေရိကန်ဘောလုံးအကစားသမားဟောင်းဘရက်ဖော့ဖ်က Green Bay မြို့မှာလုပ်တဲ့သမ္မတဟောင်းထရမ့်ရဲ့မဲဆွယ်စည်းရုံးပွဲကိုတက်ရောက်ဖို့ရှိပါတယ်။Wisconsin ပြည်နယ်မြို့တော် Madison မှာလုပ်မဲ့ဒုတိယသမ္မတ Harris ရဲ့မဲဆွယ်ပွဲမှာတော့လူငယ်ပရိသတ်တွေကြားထင်ကြရရှိတဲ့ဂီတအကြော်မော်တော်များများတက်ရောက်ကြပါတယ်။မြောက်ကရိုလိုင်းနာပြည်နယ် Raleigh မြို့မှာလုပ်တဲ့မဲဆွယ်ပွဲမှာတော့သူ့အနေနဲ့သူ့ကိုမထောက်ခံသူအပါအဝင် American ပြည်သူအားလုံးအတွက်သမ္မတဖြစ်စီရပါမယ်လို့ဒုတိယသမ္မတ Harris ကထပ်လောင်းကတိပြုပါတယ်။မြောက်ကရိုလိုင်းနာပြည်နယ် Rocky Mount မှာလုပ်တဲ့သမ္မတဟောင်း Trump ရဲ့မဲဆွယ်ပွဲမှာတော့ငွေကြေးဖောင်းပွမှုနဲ့တိုက်မိတဲ့ရွာစုသားတွေဝင်ရောက်မှုကို Hunter တိုက်ဖြတ်မယ်ဆိုပြီးတော့သမ္မတ Trump ကကြေညာပေးခဲ့ပါတယ်။